Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ17ရက်တောက်ကြနေ့ညနေ6နာရီခွဲရနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ71 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်းပါဒီညနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုညလောက်နဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါ။အမေရိကန်သမ္မတလောင်းရွေးချယ်ပွဲအင်ကာနီပနမရွေးချယ်ပွဲတွေမတိုင်ခင် Republican Party ပြင်စကားဆစ်ထိုးပွဲလုပ်ကြပါတယ်။ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေကလေမိုင်းဆိုင်ရာမတော်တရားလုပ်တာတွေအဆုံးသတ်ဖို့အခိုင်အမာလှုပ်ဆောင်ရေးအတွင်းမှုချုပ်ကနှိုးဆော်ပါတယ်။ IS အစိုးရအဖွဲ့ကိုနှိမ်နင်းဖို့အချိန်တားရှိမယ်လို့ဒုတိယသမ္မတဂျိုးဘိုက်ဒန်ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လွှတ်တော်နေရာစလုံးသမ္မတရွေးချယ်ရေးအစုအဖွဲ့တွေကဒုသမ္မတတွေကိုမဲပေးရွေးချယ်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆိုပြုထားသူနှုတ်ကိုပဲအပြတ်တက်နိုင်ရတဲ့အပေါ်တန့်ခံရေးပါတီဘက်ကဘယ်လိုမြင်ပါသလဲ
။ပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်လေးပဲ။အဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်ကိုအားလုံးကကျွန်တော်တို့လက်ခံကြအောင်
။တန့်ခံရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့တူတက်လာမဲ့အစိုးရအသင်းနဲ့အနေနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့ဘဂဒါကျောင်းသားတွေတောင်းဆိုလိုက်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းရွေးပွဲမဲဆက်စီရင်လုပ်ငန်းအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးအကြားကြာသပတေးနေ့ညကလုပ်တဲ့စကားဆက်တိုးပွဲတွင်ကိစ္စရပ်အများပြားကိုအခြေတင်ပြောဆိုကြတဲ့အဲအစွန်းရောက်အစ္စလမ်ဘွာတော့နိုင်ငံခြားရေးမူဝါဒနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေလည်းပါဝင်ပါတယ်။လာမယ့်အင်္ဂါနေ့မှာလုပ်မယ့် primary နဲ့ caucus ပနာမရွေးချယ်ပွဲတွေမတိုင်ခင်နောက်ဆုံးလုပ်တဲ့စကားဆက်ထိုးပွဲလည်းဖြစ်ပါတယ်။အစွန်းရောက်မွတ်စလင်တွေရဲ့ချင်းကြောက်မှုနဲ့ပတ်သက်ပြီး Donald Trump ကရှီရှီလျားလျားပြောဆိုတာမှာသူပြောထားဘူးတဲ့အမေရိကန်ကိုမုန်းနေတဲ့မွတ်စလင်တွေအများကြီးရှိတယ်ဆိုတာကိုရက်ခံပြောသွားပါတယ်။ဒါ့အပြင်အရှိအလယ်ပိုင်းမှာ IS စစ်သွေးကြွတွေကိုနှိမ်နင်းဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့3000လွှတ်ဖို့သူစဉ်းစားမယ်လို့လည်းပြောပါတယ်။ဒီသတင်းပတ်တွင်လုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာ Trump ကအစ္စလမ်ဘာသာဝင်တွေကကျွန်တော်တို့ကိုမုန်းနေတယ်ဆိုပြီးပြောထားတဲ့ပေါ်သူ့ကိုမေးတာပါ။မွတ်စလင်အားလုံးကိုရွေပြီးပြောခဲ့တာလားလို့စကားစစ်ထိုးပွဲတွင်သူ့ကိုမေးတာမှာ Trump ကသူတို့အထက်ကအများကြီးကိုဆိုလိုတာလို့ပြန်ဖြေပါရယ်။တပ်ဖွဲ့ဖွဲ့တယောက်ယောက်ကမကြိုက်တာကြောင့်တော့ဒီလိုစကားမျိုးကိုမပြောဘဲရှောင်ဖို့သူစိတ်မဝင်စားဘူးလို့လည်း Trump ကပြောပါရယ်။ Trump ရဲ့ပြိုင်ဘက် Marco Rubio ကသူ့အနေနဲ့လူတွေမကြိုက်တာကိုရှောင်ပြောဖို့စိတ်မဝင်စားဘဲမှန်မှန်ကန်ကန်ပြောဖို့ပဲစိတ်ဝင်စားတယ်လို့ခက်ပြင်းပြင်းပြန်တုံ့ပြန်ပါရယ်။ Texas အထက်လွှတ်တော်မှ Ted Cruz ကကုံသွေးရင်းနဲ့အကြမ်းဖက်ဆွံ့ရောက်ဝါရအပေါ်သူဆိုအပြင်ထရမ့်ရဲ့ခက်လွယ်လွယ်ဖြစ်ရှင်းမှုတွေကိုဝေဖန်ပါတယ်။တရုတ်ဆိုးတယ်၊မွတ်စလင်ဆိုးတယ်ဆိုပြီးခက်လွယ်လွယ်အော်နေတာကအဖြစ်မဟုတ်ဘူးလို့ Cruz ကပြောပါတယ်
။ IS အစွန်းရောက်အကြမ်းဖက်သမားတွေစီကခိုးယူခဲ့တဲ့မတန်တွေကလည်းပြည်ပကအကြမ်းဖက်အုပ်စုတွေကိုဖော်ထုတ်နိုင်မယ့်အပြင်သူတို့ကိုသူတို့ကာလီဖိတ်တွေလို့ကြေညာထားတဲ့ IS အကြမ်းဖက်သမားတွေကိုအကြီးအကျယ်ချေမှုန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ထွက်ပြေးလာတဲ့ IS အဖွဲ့ဝင်ဟောင်းတယောက်စီကနေ Britain Sky News ကရထားတဲ့ထောင်ထောင်ချီတဲ့ IS တို့ရဲ့လျှို့ဝှက်ဆက်ရွက်အထောက်အထားတွေကို American, Britain, Germany နဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ချေမှုန်းရေးကျွမ်းကျင်သူတွေကလေလာဆန်းစစ်နေကြပါတယ်။ IS တို့ရဲ့လုံခြုံရေးဌာနအကြီးအကဲရဲ့အချက်အလက်တွေတင်ထားပေးတဲ့ Memory Stick ကိုသူခိုးယူခဲ့တာလို့ IS တို့စီကနေထွက်ပြေးလာတဲ့တိုက်ခိုက်ရေးသမားဟောင်းကပြောပါတယ်။အဲ့ဒီ file ထဲမှာအကြမ်းဖက်သမားတွေရဲ့အဖွဲ့ဝင်ပေါင်း 12,000 ကျော်နဲ့လူသစ်စုဆောင်းထားသူတွေရဲ့ကိုယ်ရေးအချက်အလက်တွေပါဝင်နေတယ်လို့ပြောပါရဲဒီထဲမှာနိုင်ငံပေါင်း50တနိုင်ငံကဂျီဟတ်တွေရဲ့အချက်လက်တွေပါဝင်တဲ့အပြင်လူသစ်စုဆောင်းရမှာမင်းမြတ်တဲ့မေခွန်23ခုလည်းပါဝင်ပါရဲပါဝင်တယ်လို့ဗြိတိန်ဂျာမနီနဲ့ဆီးရီးယားကအစီရင်ခံစာတွေကဆိုပါရဲဒီဖိုင်ကိုဈေးကောင်းရအောင်အထောက်အထားအစ်စ်နဲ့အတူတွေကိုရောနှောထားနိုင်တာကိုလည်းအနောက်နိုင်ငံကစုံစမ်းထောက်လန်းရဲ့အရာရှိတချို့ကဆိုရင်နေတယ်လို့အနောက်နိုင်ငံကထောက်လန်းရဲ့အရာရှိတချို့နဲ့ကျွမ်းကျင်သူတွေက VOA ကိုပြောပါရဲဒီအကြောင်းနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ဖော်ပြနေကြသလိုတိုက်ခိုက်ရေးသမား12,000ရဲ့ကိုယ့်ရဲ့အချက်အလက်တွေအပြည့်အစုံမပါဘဲ1,936ရောက်ရဲ့အချက်အလက်တွေတော့ပါတယ်လို့ယူဆရကြောင်းဆက်ရက်အထောက်အထားတွေကိုကြည့်ရှုခဲ့တဲ့ထောက်လန်းရဲ့အရာရှိက VOA ကိုပြောပါရဲတိုက်ခိုက်ရေးသမားအများစုကနိုင်ငံပေါင်း40ကဖြစ်ပြီးလေးပုံတစ်ပုံလောက်ကဆော်ရီအာရေဗျာနဲ့ဂျန်နယ်သူတွေကတော့တူနီရှား၊မော်ရိုကိုနဲ့အီဂျစ်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါရယ်အနောက်နိုင်ငံကရတဲ့သတင်းရင်းမြစ်အရာအမေရိကန်၄ယောက်နဲ့ဒါဇင်ဝက်လောက်ရှိတဲ့ကနေဒါနိုင်ငံသားတွေပါဝင်တယ်လို့ဆိုပါရယ်ဥရောပဖက်ကဆိုရင်တော့ပြင်သစ်၊ဂျာမနီနဲ့ဗြိတိန်နိုင်ငံသားတွေပါဝင်တာဖြစ်ပါရယ
်ကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းမတော်မတရားလုပ်မှုနဲ့လွဲသုံးစားလုပ်မှုတွေအဆုံးသတ်ဖို့ခိုင်မာပြီးအားကောင်းတဲ့လှုပ်ဆောင်ချက်မျိုးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းဝန်ချုပ်ဘန်ကီမွန်ကပြောလိုက်ပါရယ် လွန်ခဲ့တဲ့နှစ်အတွင်းလိမ္မိုင်းဆိုင်ရာမတော်မတရားလုပ်မှုဆိုင်ရာဆွဆွဲချက်69ခုရှိခဲ့တာဟာလူလူကိုကောက်ကပေးဖို့လွတ်လပ်တဲ့ငြိမ်းချမ်းရေးထိမ့်သိမ့်မှုတပ်ဖွဲ့ဝင်တွေနဲ့လူလူကြားမှာယုံကြည်မှုပြည့်ဝင်းသွားတယ်လို့အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီကိုမစ္စတာဘန်ကကြာတာပြီးနေမှာပြောတာပ
ါ It undermines the trust between the United Nations and its beneficiaries betrays the values
ဒီကိစ္စဟာကုလသမဂ္ဂနဲ့ကုလသမဂ္ဂကအကူအညီပေးနေသူတွေကြားယုံကြည်မှုပြည့်ဝင်းစေပါတယ်ကုလသမဂ္ဂရဲ့တန်ဖိုးတွေနဲ့မူဝါဒတွေကိုထိခိုက်စေပါတယ်ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေနဲ့ကုလသမဂ္ဂတစ်ဖွဲ့လုံးအပေါ်ယုံကြည်ကိုးစားမှုကိုအဆုံးအထင်ဖြစ်စေပါတယ်လို့အတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်အပြစ်ပေးမခံရဘဲကင်းလွတ်နေတာကိုအဆုံးသတ်ဖို့ပြုမှုခံရသူတွေကိုအထောက်အကူပေးဖို့နဲ့ကျူးလွန်နေသူတွေနဲ့ပတ်သက်ပြီးတာဝန်ခံမှုပိုင်းတိုးတက်စေဖို့တွေအပါအဝင်ကုလသမဂ္ဂရဲ့တုံ့ပြန်လှုံ့ဆော်ချက်တွေအားကောင်းစေမယ့်အစီအစဉ်အသစ်တွေကိုအတွင်းမှုချုပ်ကအဆိုပြုတင်ပြပါတယ်အတွင်းမှုချုပ်ရဲ့အဆိုပြုတင်ပြချက်တွေကိုထောက်ခံမဲ့အမေရိကန်ပြည်တော်စုကကမကထပြုရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုလူမျိုးရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ကမန်းထားပါတယ်
။တာလီဘန်တွေဟာသူတို့ရဲ့အမခန့်နယ်မြေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံထက်ကဟမ်လန်ပြည်နယ်ထဲမှာအုပ်စု၃ခုကွဲသွားတယ်လို့ကဘူးလ်ကအမေရိကန်ဗိုလ်ချုပ်ကြီးကဂျာရာဘီနေကပြောပါတယ်။အာဖဂန်နိုင်ငံမြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဟဲလ်မန်မှာတာလီဘန်အုပ်စု၃ခုကွဲသွားရာကိုသူတွေ့မြင်ခဲ့တဲ့အကြောင်းဗိုလ်မှူးကြီးဝီလ်စတန်ဆော့ဖ်နာကတယ်လီဖုန်းဆက်မေးမြန်းခဲ့တဲ့သတင်းထောက်တွေကိုပြောဆိုပါရတယ်။အဲ့ဒီအုပ်စု၃ခုစလုံးကလည်းတာလီဘန်ကောင်းဆောင်မူလာအခ်တာမိုဟာမက်မာဆွာပေါ်လုံးဝတစ္ဆာခံမှုမရှိကြဘူးလို့ဗိုလ်မှူးကြီးကဆိုပါရတယ်။ပြီးခဲ့တဲ့လတွေအတွင်းတာလီဘန်တို့အဲ့ဒီလိုအဖွဲ့တွေကွဲသွားတာဟာအာဖဂန်အစိုးရနဲ့ပြန်လည်တင့်မြတ်ပေါင်းစည်းရေးအတွက်အခွင့်အလမ်းတွေပွင့်လွှားစေနိုင်တယ်လို့လည်းဗိုလ်မှူးကြီးကပြောပါရတယ်။ဒါမှမဟုတ်လည်းဒီအချက်ကြောင့် ISကိုရစံတိုက်ခိုက်ရေးသမားတွေအတွက်တာလီဘန်အုပ်စုကြားထိုးဖောက်ဝင်ရောက်ပြီးတော့မတူကွဲပြားတဲ့တာလီဘန်အုပ်စုတစ်ခုဖွဲ့ဖို့စူးစမ်းလာနိုင်တယ်လို့လည်းဘိုမူဂျီဆော့ဖ်နာကပြောပါရယ်အာဖဂန်နစ္စတန်ပါကစ္စတန်နဲ့အီရန်နိုင်ငံကတချို့ဒေသတွေကိုကိုရစံဒေသတွေဖြစ် IS တို့ကတတ်မှတ်ထားတာပါကိုရစံဆိုတာတီချလှုပ်ရှားနေတဲ့အကြမ်းဖက်အုပ်စုတစ်ခုဖြစ်ပါရယ်ဟမ်လန်ပြည်နယ်တွင်းကတခြားအာလီဘန်အုပ်စုတွေကိုလည်းအမေရိကန်တို့ကအနိကတ်ဆက်ပြီးစောင့်ကြည့်နေပါတယ်။အဲ့ဒီအုပ်စုသုံးခုကြားဘလို့ကလေးစားချေကြမလဲ။ဘသူကဘသူ့အပေါ်တည်စားခံမလဲဆိုတာသိကိုစိတ်ဝင်စားစရာကောင်းလိမ့်မယ်လို့လည်းပုံမူကြီးကပြောပါရရှင
်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြညနေပဲတရင်တွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်။ IS Jihad Wadi Osu ကိုနေနင်းဖို့အချိန်တားရှည်လိမ့်မယ်လို့ဂျော်ဒန်စစ်ဘက်ကလေ့ကျင့်သင်တန်းပေးနေတဲ့အမေရိကန်တပ်ဖွဲ့တွေကိုဒုတိယသမ္မတဂျိုးဘိုင်ဒန်ကကြာတာပြေးနေမှာပြောပါတယ်။အစောပိုင်းမှာတော့ညဉ့်ဉန်းရေးဆိုင်ရာပူးတွဲလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဂျော်ဒန်ပြင်အဗ်ဒူလာနဲ့ဒုတိယသမ္မတတို့ဆွေးနွေးကြပါတယ်။စီးရီးယားနဲ့အီရတ်မှာ IS အဖွဲ့ကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတိုက်ခိုက်နေတာမှာဂျော်ဒန်နိုင်ငံလည်းပါဝင်ပါတယ်။အနောက်နိုင်ငံတွေရဲ့အဓိကစီးရီးမှာမိတူဖြစ်တဲ့ဘရင်အဗ်ဒူလာနဲ့မစ္စတာဘိုက်ဒန်တို့ဟာဂျော်ဒန်အိမ်နီးချင်းစီးရီးယားနိုင်ငံကပဋိပက္ခအခြေအနေနဲ့ကြက်ဆိုင်နေတဲ့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးကြပါတယ်။
မြောက်ကိုရီးယားဖက်ကဒုံဂျီရီမှာနျူကလ িয়ার ထိပ်ပူတန်နိုင်တဲ့အစီအကိုရောက်ပြီလို့ခိုင်မာပြောလိုက်တဲ့အပေါ်အမေရိကန်နိုင်ငံကတော့တန်တရားရရှိနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာနှီးပညာတွေတခြားနိုင်ငံတွေကိုလွှဲပြောင်းပေးနိုင်မဲ့အချက်အပေါ်အမေရိကန်တို့ကစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နှီးပညာတွေဘလောက်အဆင်မြင့်နေပြီလဲဆိုတာစမ်းစစ်မှုလို့ရမှာရော်ရော်ထွေထွေဖြစ်နိုင်တယ်လို့လည်းကြွမ်းကျင်သူတွေကဆိုပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားမှာတုံ့မီထားတဲ့နျူကလ িয়ার လက်နက်တွေတိုးပွားလာနေတယ်ဆိုတဲ့အချက်ကတော့သေချာသလောက်ဖြစ်နေပါတယ်။John Hopkins တက္ကသိုလ်ကနျူကလ িয়ার ဆိုင်ရာကျွမ်းကျင်သူတွေကတော့မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ပေါင်း10ခုကနေ16ခုကြားရှိနိုင်ပြီး2020ခုနှစ်အထိဆိုရင်လက်နက်ပေါင်း100လောက်ထိပိုင်ဆိုင်လာနိုင်တယ်ဆိုပြီးတော့ခန့်မှန်းကြပါရယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေပိုင်ဆိုင်လာတာဟာတိတ်ကိုစိုးရင်စရာကောင်းတဲ့အချက်ဖြစ်တယ်လို့ American ဖို့ထောက်လှမ်းရေး Agency CIA ညွှန်ကြားရေးမှူးဟောင်း Lino Panetta ကပြောပါရယ်ရှင
်ဝါရင်အီဂျစ်တန်တမန်တူဟာအဖွဲ့ဝင်22နိုင်ငံပါအာရဗ်အဖွဲ့ချုပ်ရဲ့အကြီးအကဲဖြစ်လာပါရယ်ကုလသမဂ္ဂဆိုင်ရာအီဂျစ်တန်မန်ဟောင်းအမတ်အဘူဂိုက်ကိုအတွင်းမှုချုပ်အသေးဖြစ်ဖွဲ့ဝင်နိုင်ငံတွေကဂျာတာဘီနေမှာအမည်စင်းတင်သွင်းလိုက်တာပါအဘူဂိုက်အနေနဲ့ဖွဲ့ဝင်နိုင်ငံတွေအကြားညီညွတ်ရေးအာရဗ်နိုင်ငံအများပြားမှာ IS အစွန်းရောက်ဖွဲ့ကိုနှိမ်နင်းရေးစတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်ဇူလိုင်လတက်တန်းကုံဆုံးချိန်မှာယာရူကနှုတ်ထွက်ဖို့ဆုံးဖြတ်ထားတဲ့နဘီအယ်အာရဗီနီယာမှာအဘူဂိုက်ကအစားထိုးတာဝန်ယူမှာဖြစ်ပါတယ်
တျော်လုံးမှုနဲ့ဆွဆွဲခံထားရတဲ့ရုရှားနိုင်ငံသားအဗနီဘူရာကော့ဖ်ဟာလာမယ့်လအတွင်းတရားစီစဉ်မှုမတိုင်ခင်ဒီကနေ့တရားရုံးမှာရှောက်ထားချက်တခုလုပ်မယ်ဆိုတာအမေရိကန်တရားရုံးမှတ်တမ်းတွေကပြပါရယ် SVR လို့လူသိများတဲ့ရုရှားစုံစမ်းထောက်လှမ်းရေးအေဂျင်စီအတွက်သတင်းတွေရယူပေးနိုင်ဖို့နယူးယောက်မြို့ကရုရှားဘဏ်တစ်ခုမှာ Evany Boyakov အလုပ်လုပ်ခဲ့တယ်ဆိုရက်ဆွဆွဲခံထားရတာပါအပြစ်ရှိတယ်ဒါမှမဟုတ်အပြစ်မရှိဘူးဆိုတော့ရှောက်ထားချက်တခုခုကို Boyakov ကဒီကနေ့တရားရုံးမှာတင်ပြနိုင်တယ်ဆိုတာအစိုးရရှင်းနေရတဲ့မတန်တွေကပြတာပါ New York မြို့ Manhattan အရက်ကဗဟိုတရားရုံးမှာလာမယ့် April 4ရက်နေ့မှာ Boyakov တရားရင်ဆိုင်ရပါလိမ့်မယ်စွမ်းအင်ကုမ္ပဏီကျွမ်းကျင်သူအဖြစ်ဟန်ဆောင်ထားတဲ့လျှို့ဝက် FBI ထောက်လှမ်းရေးနဲ့အချိန်အတော်များများလျှို့ဝက်အစည်းအဝေးတွေလုပ်ပြီးတဲ့နောက်သူ့ကိုဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်း2015 January လမှာ American တရားရေးဌာနကကြေညာတာပါတရားဝင်အသိပေးတာမျိုးမရှိဘဲ Russia အစိုးရရဲ့ Agent အဖြစ်လျော့ဝက်လှုပ်ဆောင်မှုနဲ့သူ့ကိုတရားစွဲဆိုထားတာဖြစ်ပါတယ်။ရုရှားပေါ်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအသေးစိတ်အချက်အလက်တွေအပါအဝင်အမေရိကန်ရဲ့စီးပွားရေးဆိုင်ရာအရေးပါတဲ့အချက်အလက်တွေရယူဖို့ဘယာကော့ဖ်ဟာတခြားရုရှားလူမျိုးနှစ်ယောက်နဲ့ပူးပေါင်းလုပ်ကိုင်ခဲ့တယ်လို့တရားလိုရှင်းနေတွေကဆိုပါတယ်။လျော့ဝက်အဆက်တဲရီယာအောင်နယူးယောက်မြို့ခံတွေကိုတင်သွင်းစီယုံခဲ့တယ်ဆိုပြီးတော့လည်းသူ့ကိုစွပ်စွဲထားပါတယ်ရှင
်။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြွကြော်သိတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ဒုသမ္မတမဲရွေးချယ်ရေးနဲ့အနိုင်ရသူတွေပေါ်အမြင်သဘောထားတွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်လွတ်တော်နေရသမ္မတရွေးချယ်ရေးအစုအဖွဲ့တွေကဒုသမ္မတတွေကိုမဲပေးရွေးချယ်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆိုပြုထားသူနှုတ်ဦးပဲအပြတ်တအနိုင်ရရှိခဲ့ပါတယ်သမ္မတရွေးချယ်ရေးတမတော်အစုအဖွဲ့ကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြတ်စွေကိုဒုသမတအဖြစ်ရွေးချယ်လိုက်တာကြောင့်ဒုသမတ3ဦးထွက်ပေါ်လာပါပြီ။ဒီထဲကနေမတူဦးကိုနိုင်ငံတော်သမတအဖြစ်နောက်လာမဲ့သတင်းပတ်တွေထဲပြည်ထောင်စုလွတ်တော်မှာရွေးချယ်ဖို့ရှိပါတယ်။သမတရွေးချယ်မှုဆိုင်ရာအတွက်သတင်းယူဖို့နေပြည်တော်ရောက်နေတဲ့ VOA သတင်းတောင်မတ်မင်ခါကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒုသမတအတီတီကိုသမတရွေးချယ်ရေးဆိုင်ရာပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်အစုအဖွဲ့တွေကဒီကနေ့မှမဲခွဲရွေးချယ်ခဲ့တာဖြစ်ပါတယ်။မနေ့ကလွတ်တော်နေ့ရက်မှာဒုတိယသမ္မတလောင်းအမည်စရင်တင်သွင်းနေကြတာမှာအနိုင်ရ NLD ပါတီအပြင်ကြံ့ခိုင်ရေးပါတီကပါဒုသမ္မတလောင်းအမည်စရင်တင်သွင်းကြတာကြောင့်အခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီလိုမဲခွဲတာမှာပြည်သူ့လွတ်တော်စုဖွဲ့မှာတော့စန္ဒမဲပေးနိုင်သူအရေအတွက်318ယောက်မှာ NLD ပါတီကတင်သွင်းတဲ့ဥထင်ကျော်က284မဲရခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့လက်ရှိဒုသမ္မတဒေါက်တာဆိုင်းမောက်ခန့်ကတော့29မဲသာရရှိခဲ့ပါတယ်ပင်မဲကတော့ဆလီမဲထွက်ခဲ့ပါတယ်ဒီလို NLD ပါတီကမဲအပြတ်သက်နိုင်ရရှိခဲ့တဲ့အပေါ်ကြံ့ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥက္ကူနိုင်ကတော့ရွေးချယ်မှုအပေါ်မှာသူ့အမြင်ကိုအခုလိုပြောပြပါတယ
်ဒါတော့ဟိုပါတီအနေနဲ့တင်မြောက်တယ်ဆိုတာတဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာရောက်လာတဲ့ကိုယ်စားလှယ်တွေကဒါပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပဲအဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်အားလုံးကကျွန်တော်လက်ခံကြအောင
်သမ္မတရွေးချယ်ရေးဆိုင်ရာအမျိုးသားလွှတ်တော်အစုဖွဲ့မှာတော့ဆန္ဒမဲပေးနိုင်သူအရေအတွက်168ယောက်မှာ NLD ပါတီကတင်သွင်းတဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟင်နရီဗန်ဒီယူက148မဲရရှိခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့အရင်အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်အောင်မြင့်ကတော့73မဲသာရရှိခဲ့ပါတယ်ပင်မဲ6မဲထွက်ခဲ့ပါတယ်မဲရည်အတွက်အသားနဲ့အမျိုးသားလွတ်တော်အစုအဖွဲ့ကတင်သွင်းတဲ့ဒုသမ္မတအဖြစ်ဦးဟင်နရီဗန်ဒီယူကိုရွေးချယ်ခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတအရေးချင်းစစ်စစ်ရေးအဖွဲ့မှာလွတ်တော်နေရက်လုံးကဥက္ကဋ္ဌဒုဥက္ကဋ္ဌတွေနောက်ပြီးလွတ်တော်နေရက်ကရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်နှစ်ဦးတက်မတော်သားဘက်ကရွေးချယ်ထားတဲ့တက်မတော်သားကိုယ်စားလှယ်တဦးစုစုပေါင်း9ဦးကစစ်စစ်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီစစ်စစ်ရွေးချယ်ရေးအဖွဲ့မှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကရွေးချယ်မဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။အထူးသဖြင့်ဒီနိုင်ငံသားဖြစ်မှုပေါ့နိုင်ငံသားဖြစ်မှုမှာကာယကံရှင်ရဲ့နိုင်ငံသားဖြစ်မှုသူ့ရဲ့ဒီပညာအရေးချင်းเนาะသူ့ရဲ့ပညာရေးရှင်းပါမယ်မပေါ်နေနေပါမယ်ပေါ့เนาะသူ့ရဲ့အလုပ်ကံပါမယ်ဒီအရေးစစ်စစ်မယ်ပေါ့ဒါကသူ့ရဲ့မိသားစုဇနီးခင်ပေါ့နောက်တစ်ခါသားသမီးတွေသူတို့နဲ့သူတို့ကကျွန်တော်တို့ဒီဤဥတွေမှာဖော်ပြထားတဲ့အချက်တွေနဲ့ကန့်ညီခြင်းရှိမရှိစစ်စစ်ပါမယ်ပေါ့ဒါကပမာဆုံးအချက်ပါเนาะဒုတိယသမ္မတကြတော့ဒါထပ်ပြီးတော့ဟိုပို့ပြီးတော့နည်းနည်းလေးအသေးစိတ်စစ်ဆေးတဲ့သဘောမျိုးတော့ပဲဖြစ်မှာပါဟိုသူတို့ဥပဒေတွေအရာနည်းဥပဒေကြဖော်ပြထားတဲ့အတိုင်းပုံမှန်26 29 27တို့ဖော်ပြထားပါတယ်ဒီတိုင်းစစ်ဆေးစစ်ဆေးရပါမှာဒါလိုအပ်လို့ရှိရင်လည်းကာယကံရှင်ကိုမေးဖို့လိုတယ်တစ်ချက်ပေါ့နောက်လိုအပ်လို့ရှိရင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေလည်းမေးဖို့လိုတယ်ဒီကတော့သူစစ်ဆေးမဲ့ပုံစံလေးပေါ့နော်အဲ့ဒါလေးပဲရှိပါတယ်အဲ့တိုင်းပဲကျွန်တော်တို့စစ်ဆေးသွားဖို့ရှိပါတယ်
Leshi Tema, Tamro Dan, Supega, Drubega, Yuce Tare, Tutamrapi, Leshi Yangon Dimunjijo, Umin Swigo, Dikanibe, Yuce like Bari, Dilu Yuce like Depoma, Women Movie, Mumu Traponi, Le Shibari, Tamro Dapega, Yuce like the Tutamrane Patabi, Yamananga Yi Lila, don't that to Usi to Aminga Kulu, don't that your soul like Bari.
ကျိုးစီးပွားဆိုင်ရာကိစ္စတွေအတော်များများကသမ္မတနဲ့ဒီအန်ဒီအစိုးရအဖွဲ့မထဲကိုရောက်လာလိမ့်မယ်ရောက်လာလိမ့်မယ်ဆိုတဲ့ခါကျတော့ဒီအရင်စစ်ဘုံကျောင်းဟောင်းကြီးတွေအနောက်ဆုံးကြံရစ်သွားတဲ့အကျိုးစီးပွားတွေကိစ္စဆိုတာအများကြီးကြံရစ်တယ်အဲ့တော့ဒါတွေကိုပြန်ပြီးတော့ကာကွယ်ဖို့ပြန်ကင်ကွယ်ဖို့ဆိုရင်ဟိုပြည်နယ်ဝန်ကြီးချုပ်တိုင်းဝန်ကြီးချုပ်အဆင့်ရောက်တွေရာထူးရထား
ကျွန်တော်ပြောမယ့်စွေကအရင်စိတ်ဆွမ်းတဲ့ခရီးကတာဝန်လက်ကြီးမမလေးယူခဲ့တယ်လက်ရှိချိန်ထိလည်းအကျိုးစီးပွားတွေနဲ့ပတ်သက်ပြီးတော့မှအများကြီးသူကကိုကိုင်ကြွယ်ထားတဲ့ဟာတွေရှိတဲ့ခါကျတော့သူ့ကိုအဓိကထားပြီးတော့အကျိုးစီးပွားတွေကိုကာကွယ်ဆောက်ရှောက်ဖို့ဒါသူ့ကိုသူ့တမရခန့်လိုက်တယ်လို့ထင်ပါတယ်ခုချိန်မှာတော့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တမရတော်အစုဖွဲ့တို့ကသူ့တမ Lamet Mela Sangaya Nima, Pirong Zul Lutro, Siwi Chimbabi, Nangan no Tamra Yuche Tabu, Shibare.
Do the Matame, Pi Yuchiama, NLD Party Gasu, Butadu, Nupiata, Nayagera, Gomamika, the Dim People Gerabashe, a Gusala Biro, Telame, Soyate, Nine, Muda, Pinya, Ubrigu, Ginsimbu, Bagada, Janda, Retangsu, like the Jango, Timpiajamare. ပကသမျာဖွဲ့ချုပ်ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခီးရှေ့ချစ်တက်ပြီးကန့်ကွက်တဲ့ဘိမောက်ခဲ့ကြရမှာအကျန်းဖက်ဖြိုခွင်းခံရပြီးចောင်းသားတွေဟာအကျဉ်းထောင်တည်တည်မှာထိန်းသိမ်းခံခဲ့ရတာပါဆန္ဒပြចောင်းသားတွေအကျန်းဖက်ဖြိုခွင်းခံရတဲ့တနည်းပြင်းနေမှာပဲတက်လာမဲ့အစိုးရတဲ့အနေနဲ့2010ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိ
ပြည်သူတွေကိုထိမ့်သိမ်းခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်တစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမမျှတမှုတွေကိုခံစားခဲ့ရပြီးတိုင်းပြည်ပြည်ပြောင်းလဲရေးအတွက်အခက်အခဲတွေရှိနေတာဟာ2019ခုနှစ်ဖွဲ့စည်းပုံကြောင်းဆိုပြီးကျောင်းသားတွေကပြောဆိုလိုက်ပါတယ်ဒီအတွက်2019ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်တောင်းဆိုလိုက်ကြောင်းဘာကတမြအဖွဲ တောင်းရင်တဲမှာဒီကသည်စစ်နောက်ရှိဖွဲ့စည်းပုံကအဓိကကြားအကြောင်းအရာတရားလိုကြောင်းအနေနဲ့ရှင်းလင်းသုံးသပ်တယ်ဖွဲ့စည်းပုံနဲ့တော့ကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ဒီမိုကရေစီလူဖွဲ့စည်းရေးအဖြစ်ပေါ်လာမှာမဟုတ်နိုင်ဘူးအဲဒါကြောင့်မို့ကျွန်တော်တို့ကဒီဖွဲ့စည်းပုံကိုအငြင်းဆုံးပြင်ဆင်ပြောင်းလဲတဲ့နေရာလို့ကျွန်တော်တို့ရတော့ကြောင့်ဒီရက်အတွက်ကျွန်တော်တင်တာတက်မှာအဲ့ဒါကိုထည့်သွင်းကြည့်ကြရပါဘူးကျွန်တော်တို့ရဲ့ဖွဲ့စည်းရေးရည်ရွယ်ချက်က2000ဖွဲ့စည်းပုံဖြတ်သိမ်းရေးပါပဲခင်ဗျာဒါပေမဲ့ဟိုကျွန်တော်တို့ကဟိုဖြတ်သိမ်းရေးဆိုတာကျွန်တော်ရဲ့အမြင်ဆုံးဆန်တဲ့ကျွန်တော်ရဲ့ရည်ရွယ်ချက်ကိုပြောတာပါလက်ရှိအချိန်မှာတော့ဟိုဘယ်လိုပဲပြောကျွန်တော်တို့လုံးဝအလုံးစုံမဖြတ်သိမ်းနိုင်ဘူးဆိုရင်တော့မှမြန်မာဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဟာဒီ2000ဖွဲ့စည်းပုံတွေကဒီမိုကရေစီဆန်ရှင်ဆန်ညုံနဲ့မညီကြောင်းရောညီတဲ့အချက်လက်တွေအားလုံးကိုမဖြစ်မနေပြင်ဆင်နေတယ်လို့ကျွန်တော်မြင်
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာ2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်သတ်နဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လည်းအခက်ခဲတွေကြုံနေရသလိုစစ်တပ်ရဲ့အောက်မှာရှိတဲ့ဌာနဆိုင်ရာတွေကပြည်ထောင်ဌာနဟာအရေးကြီးဆုံးဖြစ်တယ်ဆိုပြီးကြောင်းသားတွေကဆိုပါတယ်။ဒါဟာတက်ကြွလှုပ်ရှားသူတွေအတွက်နှိမ်နှင်းလို့ရအောင်လှုပ်ဆောင်နိုင်သေးတဲ့အတွက်ဒီဖွဲ့စည်းပုံကနေတချို့အပိုင်းတွေကိုတော့ပြင်ဆင်ဖို့လိုအပ်တာဖြစ်တယ်လို့လည်းဆိုပါတယ်။
ဖွဲ့စည်းပုံအရာပေါ့နော်ဒီတဲကြီးဆိုဝင်ကြီးတန်ဒီတဲကြီးကိုဒီစစ်တပ်အောက်မှာပဲထားတဲ့အတွက်ကျွန်တော်တို့စိတ်ကနေမှုရအများကြီးတုံ့ပြန်နိုင်ပါပဲအခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဘာဖြစ်လို့ကျွန်တော်တို့အခုမြန်မာဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဆက်လာမယ်။သူတို့မှာဖွဲ့စည်းပုံအခြေခံဥပဒေအရကန့်သက်ထားတဲ့အကန့်သက်တွေကြောင့်သူတို့မှာလုံနိုင်စွမ်းအားတွေအများကြီးခက်ခဲရှိရဆိုပေမဲ့သူတို့လည်းသူတို့တဆိုင်နိုင်သလောက်ဒီလိုလူအကျိုးစီးပွားအတွက်ဒီမိုကရေစီရေးအတွက်သူတို့တက်နိုင်သလောက်လုပ်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ယူဆပါတယ်။ဒါပေမဲ့အရေးကြီးတဲ့ဘောနော်ဟိုတန်တန်ရဲ့အရေးကြီးတဲ့ပြည်ထရေးလိုဌာနမျိုးဝန်ကြီးဌာနမျိုးကိုဒီရေကောက်တင်မြောက်ခံရတဲ့အနိုင်ရပါတီကဘောနော်ကံရလိုချိန်ထုတ်ကမရှိပဲနဲ့ဒုနဲ့မဆိုင်တဲ့ဒီစစ်တပ်ကချိန်ထုတ်ကန်ဆယ်မဲ့ဆိုတဲ့အတွက်စစ်တပ်ရဲ့သူ့ရဲ့အကျိုးစီးပွားပေါ့နော်စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်တယ်လို့ယူဆနိုင်တဲ့ဒီမိုကရေစီတက်ကြလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးဖို့တွေဒီဆက်လက်အရေးယူဖို့တွေပြီးတော့အမျိုးမျိုးနှက်ချက်ပေးဖို့တွေကဆက်လက်လှုပ်ဆောင်သွားမှာသူတို့ကဆက်လက်လှုပ်ဆောင်သွားမှာတည်ကြတယ်လို့ရှိတယ်
ပ ပြီးခဲ့တဲ့နှစ်တစ်နှစ်ကျော်မလ၁၀ရက်နေ့ကစပြီးကျောင်းသားတွေကိုအကျန်းဖက်ရိုက်နှက်ဖြုတ်ခွဲကဖမ်းဆီးထိန်းသိမ်းထားခဲ့တာပါတစ်နှစ်ကျော်ကြာတဲ့အထိတရားရုံးတွေကနေကျောင်းသားခေါင်းဆောင်တဦးကိုအမှုပေါင်း၂၀ကနေ၉၀လောက်ထိတရားဆွဲဆိုနေတာတွေလည်းမပြီးဆုံးသေးတဲ့အတွက်ကျောင်းသားတွေအဖို့ တရားမျှတတဲ့စီရင်မှုကိုမခံစားရဘူးလို့လည်းပြောဆိုကြပါတယ်။ဒီအခြေအနေတွေအောက်မှာအစိုးရအသစ်လက်ထက်တွင်ပြုပြင်ပြောင်းလဲမှုတွေလုပ်နိုင်ဖို့အတွက်လည်းမျှော်မှန်းနေကြတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပါတီအနိုင်ရခဲ့မယ်ဆိုရင်အကျဉ်းထောင်နေထဲမှာနိုင်ငံရေးအကျဉ်းသားတဦးမှမကြံစေရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကပြောဆိုထားတာပါ။ဒါပေမဲ့၂၀၁၉နှစ်ဖွဲ့စည်းပုံကနေန ဒီလိုမျိုးဖြစ်ပေါ်နေတာပါမကြာခင်တက်လာတော့မယ်သမရတိဟာလဲသူ့ရဲ့လုတ်ပိုင်ခွင့်နဲ့မြန်မာလူလူတွေရဲ့နင့်နာမှုတွေကိုဘယ်လောက်အတိုင်းတာအထိလုတ်ဆောင်နိုင်မလဲဆိုတဲ့စိန်ခေါ်ချက်တွေရှိနေတယ်ဆိုပြီးအင်းနီနာချင်းထိုင်းနိုင်ငံကသတင်းမီဒီယာတွေမှာလည်းဝေဖန်ချက်တွေထွက်ပေါ်နေတာပါကျောင်းသားတွေကိုလည်းလက်ရှိတရားရုံးထုတ်နေရတာကနေ့စဉ်လိုလိုဖြစ်ပေါ်နေပြီး နေ့စဉ်တရားရုံးတွေအကျဉ်းထောင်ကနေရန်ကုန်မှာရှိတဲ့တရားရုံးတွေကိုတက်နေရတဲ့အတွက်စိတ်ပန်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေအပြင်ကျန်းမာရေးထိခိုက်မှုတွေပါခန်းစားနေရတယ်လို့လည်းဘက္ကတ္တခေါင်းဆောင်တွေကဆိုပါတယ်ဘက္ကတ္တများအဖွဲ့ချုပ်ရဲ့လက်ပံဖြိုခွဲခံရမှုတစ်နှစ်ပြည့်ထုတ်ပြန်ချက်ထဲမှာတော့တပိတ်မောက်ကျောင်းသားများတောင်းဆိုခဲ့တဲ့ဒီမိုကရေစီပညာရေးတောင်းဆိုချက်များမရရှိသေး ရခွင့်ပြန်ရရေးကိုလည်းတောင်းဆိုထားပါတယ်ရှင်
တက်လာမဲ့ဆွေရတဲ့အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့ဘဂဒါကျောင်းသားတွေတောင်းဆိုတဲ့အကြောင်းကိုမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးပဲတက်လက်ကြည့်ကြရအောင်ပါ။အမေရိကန်သမ္မတလောင်းရွေးပွဲမှာအရေးကြီးတဲ့ရွေးကောက်ပွဲတွေရှစ်သတင်းပတ်အင်္ဂါနေ့ကျင်းပရမှာပါတီတွင်းကကိုယ်စားလှယ်မဲအများပြားရှိရာဖလော်ရီဒါနဲ့အိုဟိုပြည်နယ်တွေလည်းပါဝင်မှာဖြစ်ပါတယ်။ Republican Party ကိုယ်စားလှယ်တွေကြားထိတ်တန့်ရောက်နေတဲ့ဂရီဂျာသတင်းဒေါ်နာထရမ့်ရဲ့အောင်မြင်မှုအရှိန်ဟုန်တွေကိုရှော့ချဖို့ဂျိုးပန်းနေသူတွေဖွားတော့အင်္ဂါနေ့အကျိုးရွေးပွဲဟာနောက်ဆုံးအခွင့်အရေးတစ်ခုလည်းဖြစ်နိုင်ပါတယ်။ VOA သတင်းတော် James Malone ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်
။ Michigan Mississippi နဲ့ Hawaii ပြည်နယ်တွေမှာနောက်ဆုံးအောင်ပွဲခံခဲ့တဲ့အင်ချန်မြေလုပ်ငန်းရှင်ဒေါ်နာထရမ့်ကတော့သူ့ကိုဆန့်ကျင်နေတဲ့ Republican Party တွင်းကအရှိန်အဝါရှိသူတွေရဲ့ထောက်ခံမှုတွေရဖို့ကြိုးစားနေရဆဲဖြစ်ပါတယ်။
I think it's time to unify. We have something special going in the Republican Party and
ညီညွတ်ကြဖို့ချိန်တယ်မျိုးထင်ပါတယ်။ Republican Party ထဲမှာထူးထူးခြားခြားချိန်နေတဲ့ပေါ်ပေါက်နေပေမဲ့ပါတီထဲမှာထက်တန်းလွားလို့သူတို့ကိုသူတို့ခေါ်နေကြတဲ့သူတွေ၊ချဲ့တယ်လို့နာမည်တက်ထားကြတဲ့သူတွေကတော့ဒါကိုလက်မခံနိုင်ကြသေးပါဘူး
။သမ္မတလောင်းဖြစ်ရွေးမခံရအောင်ငွေကုန်ချေချခံကြော်ညာတွေနဲ့တက်ခိုက်တာတွေလာမယ့်အင်္ဂါနေ့မဲပေးပွဲမှာပြန်ပြဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကက်ဆစ်အနေနဲ့သူကစားပြုရပြည်နယ်မှာအနိုင်ရအောင်ကြိုးစားနေရတယ်လို့စိန်ခေါ်မှုတွေနဲ့လည်းဒေါ်နယ်ထရမ့်ရင်ဆိုင်နေရတာပ
ါ And I want you to know I'm going to continue to run a positive campaign
အပြုသဘောဆောင်တဲ့စီယုံမှုမျိုးကိုပဲဆက်လုပ်သွားမယ်ဆိုတာအသိပေးလို့ပါတယ်။ညောင်းနေစင်ပြီးလူတကာကိုရှွန့်နဲ့လိုက်တုပ်နေမှာမဟုတ်ပါဘူး
ဒေါ်နယ်ထရမ့်ရဲ့အောင်မြင်မှုတွေကိုဟန်တာမဲ့မဟာဗျူဟာနောက်တစ်ခုကတော့ထက်လွတ်တော်မတ်မာကိုရူဘီယိုသူကစားပြုရာဖလော်ရီဒါပြည်နယ်မှာအနိုင်ရအောင်လုပ်ဖို့ဖြစ်ပါတယ်။ Republican ကိုယ်စားလှယ်တွေကနောက်တန်းနေရာမှာရှိနေတဲ့ထက်လွတ်တော်မတ်မာကိုရူဘီယိုကတော့ဒေါ်နယ်ထရမ့်ကိုသာပါတီရဲ့သမ္မတလောင်းဖြစ်ရွေးချယ်လိုက်မယ်ဆိုရင်ပြန်ဖက်ဒီမိုကရက်တစ်ပါတီကရှေ့တန်းနေရာမှာရှိနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုရှင်းနိုင်မှာမဟုတ်ဘူးဆိုပြီးမဲဆန္ဒရှင်တွေကိုစီယုံနေတာပါ
။ We are not going to defeat her. If we nominate someone that over 60% of our party rejects
ပါတီရဲ့60ရာခိုင်နှုန်းကျော်ကစန့်ကျင်နေတဲ့သူတယောက်သုံးပုံတပုံကမင်းမပေးဘူးလို့ပြောနေတဲ့သူတယောက်ကိုတင်ပြောင်းလိုက်မယ်ဆိုရင် Hillary Clinton ကိုနိုင်မှာလည်းမဟုတ်ပါဘူ
းဒါပေမဲ့လူမှုစစ်တမ်းတချို့ရာ Florida ပြည်နယ်မှာ Donald Trump အသာစီးရနေတယ်လို့ Ohio ပြည်နယ်မှာတော့ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့ထောက်ခံမှုမတိမ်မရင်ရှိနေပါတယ် Bipartisan မူဝါဒရေးဌာနက John Fortier ကတော့လာမယ့်အင်္ဂါနေ့မှာ Donald Trump ကိုဟန်တာဖို့ကတော့တိတ်မလွယ်လာဘူးလို့သုံးသပ်ပါတယ်
Right now Donald Trump is likely to win a lot of states and the other 3 divide the vote.
လူလို့စေပြည်နယ်တော်များများမှာ Donald Trump အနိုင်ရနိုင်ခြေရှိနေပါတယ်။ကျန်တဲ့၃ယောက်ကတော့မဲရီကိုဝေယူကြရမှာပါ။ဒါဟာ Republican Party ကတင်မြောက်ခံရမယ့်အခြေအနေတရပါ
။ကျင်းဝင်းနဲ့အများပြည်သူမူဝါဒရေးဌာနကနိုင်ငံရေးကျွမ်းကျင်သူ Henry Olson ကတော့ Donald Trump ရဲ့အောင်မြင်မှုကြောင့်ပါတီတွင်းသဘောထားကွဲလွဲစရာတွေဆက်ဖြစ်နေလိမ့်မယ်လို့မြင်ပါတယ
်။ Absolutely the party is on the verge of tearing itself apart. That what Trump is doing is basically saying that the questions the party has asked itself
ပါတီထဲမှာတစားစီပြုတ်ကွဲမဲ့အခြေအနေမျိုးရောက်နေတာကတော့လုံးဝသိကြပါရယ်ထရမ့်လုံနေတာကတော့အခြေခံအပြင်ပြင်းထန်တဲ့သဘောထားယူဆတွေကိုအများပြည်သူနဲ့ပတ်သက်တဲ့မူဝါဒတွေမှာဘလောက်အထိကျင့်သုံးနိုင်တယ်လဲဆိုတာမျိုးလို့လွန်ခဲ့တဲ့နှစ်30အတွင်းပါတီတွင်းမှာမေးခွန်းထုတ်နေကြတဲ့ကိစ္စမျိုးပါထရမ့်ကတော့ဒါတွေမလုပ်ဘူးဆိုပြီးပြောနေတာပါ
ဒေါ်နယ်ထရမ့်ကိုဟန်တာမဲ့နီလန်နေထဲမှာတော့ဇူလင်လာနဲ့ကျင်းပဖို့စီစဉ်ထားပြီးအခြေတင်ဖြစ်စရာတွေကြေဝန်းနိုင်တဲ့ပါတီညီလာခံလည်းတစ်ခုပါဝင်ဖြစ်ပေမဲ့ပြဿနာတွေလည်းပေါ်နိုင်တယ်လို့အမေရိကန်တက္ကသိုလ်ကနိုင်ငံရေးအကြီးအကဲအလန်လစ်ချမန်ကပြောပါတယ
် If the Republicans wrest the nomination away from the clear vote leader that would be disaster
ထောက်ခံမှုတွေတိတိတတ်တာအတားအဆီးရနေတဲ့သူကိုမရွေးချယ်ဖို့ Republican တွေစ조사မယ်ဆိုရင်တော့တကယ်ကိုအကြက်တဲနဲ့ကြုံရပါလိမ့်မယ်လူတို့အတန်ကိုလက်မခံတဲ့ဩဇာရှိတဲ့လူတစုကကျင်းပတဲ့အထွေထွေရွေးကောက်ပွဲတစ်ခုလိုဖြစ်သွားနိုင်ပါတယ်
။အင်္ဂါနေ့ကျဖလော်ရီဒါနဲ့အိုဝါယိုပြည်နယ်တွေမှာကျင်းပမဲ့မဲပေးပွဲတွေမှာဒေါ်နယ်ထရမ့်သာအနိုင်ရခဲ့မယ်ဆိုရင်တော့ Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့တည်ရတယ်လို့ဖြစ်နေပြီလို့လည်းကြွမ်းကျင်သူတွေယူဆနေကြပါတယ်ခင်ဗျာ။
ရင်ဘတ်အတော်ကြာမျောလင်းဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမ္မတလောင်းအမည်စီးရင်တွေထွက်လာပါပြီ။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်အရသာစစ်စစ်သမ္မတတဦးဦးဆောင်မဲ့အစိုးရအဖွဲ့တည်းလည်းမကြခင်ပုံပေါ်လာတော့မှာပါ။အခုအမည်စီးရင်တင်သွင်းထားတဲ့ဒုတိယသမ္မတလောင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညထားရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုကျွန်မတို့အတန်လွင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာပါ။ Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်ရှင်။
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးကြားကြာသပတေးနေ့ညကလုပ်တဲ့စကားစစ်ထုတ်ပွဲတွင်ကိစ္စရပ်အများအပြားကိုအခြေတင်ပြောဆိုကြတဲ့အစွန်းရောက်အစ္စလာမ်ဘဝရနိုင်ငံသားရေးမူဘဝရနဲ့ကုံသွေးဆိုင်ရာကိစ္စရပ်တွေလည်းပေါ်ဝင်ပါတယ်။လာမယ့်အင်္ဂါနေ့မှာလုပ်မယ့် Primary နဲ့ Caucus ပနာမရွေးချယ်ပွဲတွေမတိုင်ခင်နောက်ဆုံးလုပ်တဲ့စကားစစ်ထုတ်ပွဲလည်းဖြစ်ပါတယ်။အစွန်းရောက်မူဆလင်တွေရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီး Donald Trump ကရှည်ရှည်လျားလျားပြောဆိုတာမှာသူပြောထားမှုတဲ့အမေရိကန်ကိုမုန်းနေတဲ့မူဆလင်တွေအများကြီးရှိတယ်ဆိုတာကိုရက်ခံပြောသွားပါတယ်။ဒါအပြင်အရှေ့လေပိုင်းမှာ IS စစ်သွေးကြွားတွေကိုနှိမ်နှင်းဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့3000လွှတ်ဖို့သူစဉ်းစားမယ်လို့လည်းပြောပါတယ်။ IS အစွန်းရောက်ဝါရကင်ဆွဲတဲ့အဖွဲ့အစည်းကခိုးယူခဲ့တဲ့မှတ်တမ်းတွေကနေပြည်ပမှာရှိနေတဲ့အစွန်းရောက်ဝါရကင်ဆွဲတဲ့အုပ်စုတွေကိုဖော်ထုတ်နိုင်တဲ့ပြင်သူတို့ကိုသူတို့ကာလီဖိတ်တွေလို့ကြေညာထားတဲ့ IS အစွန်းရောက်တွေကိုအကြီးအကျယ်ချေမှုန်းနိုင်မယ်လို့မျှော်ကမန်းထားကြပါတယ်။ထွက်ပြေးလာတဲ့ IS အဖွဲ့ဝင်အောင်တယောက်စီကနေပြည်တိန်အခြေစိုက် Sky News ကရထားတဲ့ထောင်တောင်းချီတဲ့ IS တွေရဲ့လျှို့ဝှက်စာရွက်အထောက်အထားတွေကိုအမေရိကန်ပြည်ထောင်ဂျာမနီနဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ချေမှုန်းရေးကျွမ်းကျင်သူတွေလေ့လာဆန်းစစ်နေကြပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းမတော်မတရားလုပ်မှုနဲ့အလွဲသုံးစားလုပ်မှုတွေအဆုံးသတ်ဖို့ခိုင်မာပြီးအားကောင်းတဲ့လှုပ်ဆောင်ချက်မျိုးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်တွင်လိမ်မန်းဆိုင်ရာမတော်မတရားလုပ်မှုဆိုင်ရာဆွဆွဲချက် 69 ခုရှိခဲ့တယ်လို့မစ္စတာဘန်ကပြောပါတယ်။တာလီဘန်တွေဟာသူတို့ရဲ့မာဂန်နေမြေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံဟယ်မန်ပြည်နယ်ထဲမှာအုပ်စု၃ခု꿰နေတယ်လို့ကာဘူးမှာရှိတဲ့အမေရိကန်ဗိုလ်ချုပ်ကြီးကကြာသပတေးနေ့မှာပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခတ်တက်စပိုင်နန်ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24-25-32-50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.